ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်တို့ကြားနျူကလ িয়ার ဆင်ရသမိုင်းဝင်သဘောတူညီချက်ရဖို့လှုံ့ဆော်ခဲ့သူတွေကအီရန်အဖွဲ့ဝင်တူကိုအီရန်ဆိုကဖမ်းဆီးခဲ့ပါတယ်။နျူကလ িয়ার ဆင်ရအဖွဲ့တဲ့ဖောက်ထွန်းဝင်ရောက်ခဲ့တဲ့ဒရှိုကိုရဲ့အနှဲငယ်ဖမ်းဆီးထားရကနေအာမခန်နဲ့ပြန်ပြီးလွှတ်ပေးခဲ့တယ်လို့အီရန်တရားရေးဆင်ရပြောခွင့်ရဂိုလမ်ဟူစိန်မိုဆန်နီအဂျီရဲ့ပြောကြားချက်ကိုကိုးကားပြီးအီရန်ဆိုကသတင်းဌာနကတင်းနှင်းတွေနဲ့မှဖော်ပြတာပါ။ပဝင်ချင်းနိုင်ခဲ့သူဟာဘယ်သူဘယ်ဝါဆိုတာထုတ်မပြောပေမဲ့သူ့ကိုအခုထိစုံစမ်းစစ်ဆေးနေသေးပဲလို့ပြောပါတယ်။ပြီးခဲ့တဲ့နှစ်ထဲအီရန်ကသူ့ရဲ့နျူကလ িয়ার စီစဉ်တွေရပ်ဆိုင်းပေးပြီးအပြန်အလှန်နဲ့အီရန်ပေါ်ချမှတ်တဲ့နိုင်ငံတကာစီးပွားရေးတံခတ်မှုအများစုကိုဖြေလျှော့ပေးဖို့အတွက်သဘောတူညီမှုရခဲ့တာပါ။အခုလိုသဘောတူညီချက်ဟာအမေရိကန်ပေါ်မှာလိုင်ရောမှုတစ်ခုလို့ရှုမြင်တဲ့အီရန်ကသဘောထားတင်မှသူအများပြားကဒါကိုကန့်ကွက်ပါတယ်။အီရန်ရာရှိတွေဟာအီရန်နဲ့ကနေဒါနှစ်နိုင်ငံမှာနိုင်ငံသားဖြစ်ခံယူထားသူအက်ဗဒေါ်ရာဆူဒိုရီအက်စဖာဟာနီကိုဖမ်းဆီးခဲ့တယ်လို့သဘောထားတင်မှတဲ့သတင်းဖွဲ့စည်းတွေကဗိုလ်တပ်ဖွဲ့နဲ့မှာရေးကြပါတယ်။သူဟာအီရန်ပေါ်မှာချမှတ်ထားတဲ့တံခတ်မှုတွေဖယ်ရှားရတဲ့ညှိနှိုင်းခဲ့တဲ့အဖွဲ့တွေကအဖွဲ့ဝင်တယောက်ဖြစ်ပြီးပြီးခဲ့တဲ့နှစ်နျူကလ িয়ার သဘောတူညီချက်ရဖို့လှုံ့ဆော်ခဲ့တဲ့အီရန်ဘက်ကအဓိကညှိနှိုင်းရေးမှုတွေကတယောက်ပါ။ဗိုလ်တပ်ဖွဲ့နဲ့ထွက်လာတဲ့ဒီသတင်းမှန်ကန်ကြောင်းပြောခွင့်ရကိုကိုးကားပြီးအီရန်အစိုးရသတင်းကဖော်ပြတယ်လို့သူကိုအာမခန်နဲ့ပြန်လွှတ်ပေးလိုက်တာဖြစ်တယ်လို့အခုထိဆွဲချက်မတင်သေးဘူးလို့ဆိုပါတယ်။အက်စဖာဟာနီကိုစုံစမ်းစစ်ဆေးနေတာနဲ့ပတ်သက်ပြီးအခုထိရှင်းရှင်းလင်းလင်းမသိရသေးပေမဲ့ပြီးခဲ့တဲ့နှစ်အခုလိုနျူကလ িয়ার သဘောတူညီမှုရချင်းအစပြီးနှစ်နိုင်ငံနိုင်ငံသားခံယူထားသူတွေကိုအီရန်လုံခြုံရေးတွေကပို့ပြီးမကြမကြပြစ်မှတ်ထားနေတာပါ။